မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ27ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောက်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့တင်ဆက်ရမှာတော့ American ခြေဆိုင် Story တင်ဆက်ဆရာတက်ခံရတဲ့လုပ်ရကြောင်း Story ကိုကြောခိုင်းမယ်ဆိုရင်စိုးရတဲ့အမှားတစ်ခုဖြစ်လိမ့်မယ်လို့သမ္မတ Donald Trump ကသတိပေးပါရယ်အပြည်ပြည်ဆိုင်ရာရတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌဖြစ်တောင်ကိုရီးယားနိုင်ငံသား Kim Jong-un ကိုထူထင်ကြီးလာကမှဒီနေ့ပဲရွေးချယ်လိုက်ပါရယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါရှင်ဒီကနေ့ညနေပိုင်းသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေတာကိုအထူးသတိပြုမိရဲဆိုတာဒေါက်ဆန်းစုကြည်ကအတိအမှတ်ပြုပြောဆိုလိုက်ပါတယ
် Serious challenges remain and clashes continue to break outbetween the Tamador and the ethnic arm organization.
ဒီမှာဒီကနေ့စတင်ကျင်းပတဲ့အမျိုးသားပြည်နယ်တင်မြင်ရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအခမ်းအနားမှာပြောသွားတာပါ။တရင်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒါအပြင်မြန်မာနိုင်ငံရဲ့အလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်မှုအခြေအနေ၊အမျိုးသမီးတွေပုံမပါဝင်ခွင့်ရခြင်းအပြင်ဘယ်လိုကောင်းကျိုးတွေရနိုင်မလဲဆိုတဲ့အကြောင်းနဲ့အတူ American အခြေစိုက် Saudi သတင်းစာစီကအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီး American နဲ့ Saudi Arabia ဆက်ဆံရေးအပေါ်ဘယ်လိုတည်ရောက်မှုရှိပါမလဲ။စတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်။
American ခြေဆိုင် Story တင်ဆက်ဆရာတက်ခံရတဲ့လူရဲ့ကြောင့် Story နိုင်ငံကိုကြောခံခဲ့မယ်ဆိုရင်စိုးရတဲ့အမှားတစ်ခုဖြစ်လိမ့်မယ်လို့သမ္မတ Donald Trump ကသတိပေးလိုက်ပါတယ်။အမျိုးသားလူညွန်ရေးနဲ့အကျိုးစီးပွားတွေကလူခွင့်ရေးပေါ်စိုးရိမ်မှုတွေထက်ပုံမကြီးမားတဲ့အကြောင်းလဲကျေးဇူးတော်နဲ့အားလိုက်ရတဲ့အတွက်မထောက်ခွာခင်ပါပဲ။သမ္မတကအင်ဂျီနိုမှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ Story နဲ့အတူဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းလဲသမ္မတ Trump ကကြေညာပါတယ်။ Story နိုင်ငံရဲ့ UN ပေါ်ဆန့်ကျင်တဲ့ရည်တည်ခြင်းနဲ့ American စစ်ပစ္စည်းတွေကိုဝယ်ယူမှုတွေကြောင့် American မှာအလောက်ကန်ထောင်ထောင်ချီရရှိနေပြီးဒေါ်လာတန်ပေါင်းထောင်နဲ့ချီရင်းနှီးမြှုပ်နှံမှုတွေရှိနေတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ရုရှားနဲ့တရုတ်နိုင်ငံတွေအလားတူခွင့်ရမျိုးမရနိုင်တဲ့အကြောင်းနဲ့ဆော်ရီနိုင်ငံနဲ့ဆက်ဆံရေးပြပြခဲ့ရင်ရင်းနှံစည်းတွေတက်လာနိုင်တဲ့အကြောင်းလဲသမ္မတထရန့်ကသတိပေးပါတယ်။ဆော်ရီနဲ့ဆက်ဆံဖြတ်ပြီးကမ္ဘာစီးပွားရေးနဲ့အမေရိကန်ရဲ့စီးပွားရေးကိုထိခိုက်စေမယ့်အထိပ္ပယ်မဲ့တဲ့လုပ်ရမျိုးကိုလုံးဝမဟုတ်ကြောင်းလဲပြောဆိုသွားခဲ့ရပါ။တူရီနိုင်ငံကဆော်ရီကောင်စစ်ဝင်ရုံးမှပြပရောက်တင်းစားဆရာဂျမဲခါရှောက်ပြီးအသက်ခံရမှုကိုဆော်ရီအရှင်မင်းသားမိုဟာမက်ဘင်ဆာမင်တီကောင်းတီထားတာမျိုးဒါမှမဟုတ်ရင်လည်းအမေပေးခိုက်စေတဲ့အကြောင်းအမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကစုံစမ်းလေ့လာတုံ့တက်ထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မေးမြန်းရမှာတော့သိရင်လည်းသိနိုင်တယ်လို့သိရင်မှလည်းသိလိမ့်မှာဖြစ်ပြီးအတိအကျမပြောနိုင်တဲ့အကြောင်းသမ္မတ Trump ကသတင်းတောက်တွေကိုတုံ့ပြန်ခဲ့ပါတယ်။အော်တိုဝါနေ့ရက်နေ့ကဆော်ရီသတင်းစာဆရာအသက်ခံရမှုနဲ့ပတ်သက်ပြီးဆော်ရီနိုင်ငံပေါ်ပြင်းပြင်းထန်ထန်အရေးမြေကိုဆုံးဖြတ်ခဲ့တာသူ့ရဲ့ကိုယ်ပိုင်စီးပွားရေးအကျိုးစီးပွားနဲ့မသက်ဆိုင်တဲ့အကြောင်းလည်းသမ္မတ Trump ကပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကနေနေရရင်ကိုပြန်ပို့ဖို့အတွက်6လကြာဖမ်းဆီးထိန်းသိမ်းခံထားတဲ့အီရတ်နိုင်ငံသား100လောက်ကိုအမေရိကန်အစိုးရအနေနဲ့ပြန်လွှတ်ပေးဖို့ဖက်ဒရယ်တရားသူကြီးတဦးကအမိန့်ချမှတ်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမမှန်မကန်တင်ပြမှုအစိုးရရဲ့မစင်မကျင်လုပ်ရအဖြစ်တရားသူကြီးမတ်ဂိုးစမစ်ကတုံ့နှုံပြောဆိုပြီးအစိုးရကိုအပြစ်တင်ပါတယ်။မိသားစုတွေလည်းတကွဲတပြားဖြစ်ရတယ်လို့တရားသူကြီးကပြောဆိုပြီးဒီလူတွေကိုဆက်ပြီးဖမ်းဆီးထားဖို့ခိုင်မာတဲ့အကြောင်းပြချက်မရှိရင်ရက်30အတွင်းပြန်လွှတ်ပေးဖို့ကိုလည်းအမိန့်ချပါတယ်။မမှန်မကန်တင်ပြမှုအတွက်အစိုးရအပေါ်ပြစ်ဒဏ်ခတ်မယ်လို့လည်းတရားသူကြီးကပြောပါတယ်။တရားရေးဌာနဘက်ကတော့ဒီအပေါ်မှာမှတ်ချက်မပေးပါဘူး။ဖမ်းဆီးခံထားတဲ့အီရတ်နိုင်ငံသားတွေအရေးဆောင်ရွက်ပေးနေတဲ့ American Civil Liberty Union ကတော့အစိုးရအနေနဲ့တာဝန်ခံရမယ်လို့ပြောပါတယ်။အမေရိကန်မှာနေထိုင်ခွင့်ရထားပြီးပြစ်မှုကျူးလွန်မှုတဲ့ရာဇဝင်ရှိသူအီရတ်နိုင်ငံသားတွေနဲ့နေထိုင်ခွင့်ဗီဇာတက်တန်းကျောင်းနေသူတွေကိုပြီးခဲ့တဲ့နှစ်ကစလို့သမ္မတဒေါ်နယ်ထရန့်အစိုးရကစပြီးတော့ဖမ်းဆီးခဲ့တာပါ။အီရတ်ဘက်ကဒီလူတွေကိုလက်မခံလို့တော့ကြောင်းမဆုံးဖြတ်ခင်မှာပဲ၈ဦးကိုထားနေပြန်ပို့ခဲ့ပါတယ်။အီရတ်အစိုးရဘက်ကသဘောထားပြောင်းလာအောင်နားချစည်းုံနာမရှိပဲအမေရိကန်လွှင့်မှုကြီးချက်ရေးတာဝန်ရှိသူတွေကအီရတ်နိုင်ငံသားတွေကိုမူရင်းနိုင်ငံကပြန်လက်ခံဖို့သဘောတူကြောင်းကြေညာချက်ကိုလက်မှတ်ထိုးခဲ့တာလို့လည်းတရားသူကြီးကပြောပါတယ်။ဒီကာလမှာတော့အီရတ်နိုင်ငံသားတွေကိုနေရာရင်ပြန်ပို့ဖို့အတွက်ရှင်းရှင်းလင်းလင်းမရှိဘူးလို့လည်းတရားသူကြီးကမနေ့အင်္ဂါနေ့မှာရေးသားခဲ့တာပါ။ဖမ်းခံထားရတဲ့အီရတ်တချို့ကတော့သူတို့ကိုနေရာရင်ပြန်ပို့ရင်ဖိနှိပ်ခံရမယ့်အရေးစိုးရိမ်တယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။
ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌဖြစ်တောင်ကိုရီးယားနိုင်ငံသား Kim Jong-un ကို ထိုရင်းညီလာခံမှာဒီနေ့ပဲရွေးချယ်လိုက်ပါတယ်။ရာယီဥက္ကဋ္ဌတောင်းယူထားတဲ့ကိမဟာဥက္ကဋ္ဌသည်ဖြစ်ကြံနေသေးတဲ့နှစ်နှစ်ကိုတောင်းယူသွားမှာဖြစ်တဲ့အကြောင်းလဲအင်တာပိုကပြောပါတယ်။သူမတိုင်ခင်အင်တာပိုအကြီးအကဲဖြစ်တောင်းယူခဲ့တဲ့တရုတ်နိုင်ငံသားမန်ဟောင်ဝေကတော့ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာတရုတ်နိုင်ငံကိုအလဲပတ်ပြန်ခြင်းရုတ်တရက်ပြောင်းဆုံးသွားပြီးနောက်ပိုင်းမှာတော့လက်စားမှုဆွဆွခြင်းနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းလဲသတင်းတွေထွက်ပေါ်ခဲ့တာပါ။ဥက္ကဋ္ဌဖြစ်လာတဲ့ကင်ကိုတော့မဲခွဲဆုံးဖြတ်ခဲ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအခိုင်အမာထောက်ခံမှုပေးခဲ့ပါတယ်။အင်တာပိုမှာပါဝင်နေပြီးဥပဒေကိုလေးစားလိုက်နာတဲ့နိုင်ငံတွေနဲ့ဖွဲ့စည်းတွေအနေနဲ့ကမ္ဘာမှာအရေးအကြီးဆုံးတရားဥပဒေစိုးမိုးရေးဖွဲ့စည်းရေးကိုဥဆောင်မှုပေးဖို့ယုံကြည်အားကိုးလောက်ပြီးခိုင်မာတည်ကြည်မှုရှိတဲ့သူကိုရွေးချယ်ဖို့လိုအပ်ကြောင်းလဲဝန်ကြီးပွန်ပီယိုကတိုက်တွန်းခဲ့တာပါ။အင်တာပိုရဲ့ဒေါက်တာတွေကတရားဖြစ်တဲ့လက်စနာပရိုကိုချောဟာအကြီးအကဲဖြစ်လာနိုင်တဲ့တူဖြစ်အများကယူဆထားရင်လည်းဒီနေ့မဲရလက်အရာတောင်ကိုရီးယားနိုင်ငံသားခင်ဖြစ်လာတဲ့အတွက်လည်းအားအတင်းစရာဖြစ်ခဲ့ရပါတယ်။ရုရှားနိုင်ငံကိုဝေဖန်သူတွေကတော့အင်တာပိုအကြီးအကဲဖြစ်ရုရှားနိုင်ငံသားကိုခန့်လိုက်မယ်ဆိုရင်အဖွဲ့အစည်းမှနိုင်ငံရေးအရာသဘောထားကွဲစရာတွေပေါ်လာနိုင်တဲ့အကြောင်းထောက်ပြနေကြပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းတော်မီလောင်ကျွမ်းမှုမှာတည်ဆုံးသူ81ယောက်ရှိခဲ့ပြီးအခုချိန်မှာတော့တာဝန်ရှိသူတွေနဲ့ဒေသခံတွေသူတို့ရဲ့မိသားစုဝင်တွေမိတ်ဆွေတွေကိုရှာဖွေနေကြပါတယ်။လူပေါင်း900နီးပါးပျောက်ဆုံးနေစေဖြစ်တယ်လို့အနာပိုင်တို့ကပြောပါတယ်။တရားဝင်ပျောက်ဆုံးသူစီးရင်ကတရက်နဲ့တရက်ရာနဲ့ချီကွဲပြားမှုရှိနေရတယ်လို့ဆိုတဲ့အပေါ်မှာလေးလာသူတွေကြားနားမလည်နိုင်ဖြစ်နေရပြီးတရားဝင်ပျောက်ဆုံးသူစီးရင်အပေါ်တန်တရားနဲ့တုံ့ပြန်မှုတွေလည်းရှိနေပါတယ်။တရင်ဘတ်ကုံပိုင်းအတွင်းမှာပဲပျောက်ဆုံးသူအရေအတွက်1200ထိဖြစ်ခဲ့ပြီးတဲ့နောက်အခုအရေအတွက်ကိုရော့ချလာခဲ့တာဖြစ်ပါတယ်။ပျောက်ဆုံးသူအရေအတွက်အတက်အကျဖြစ်နေရတာကတရားဝင်ရေးတွက်မှုထက်အကြမ်းဖျင်းခံမှန်းတွက်ချက်ခဲ့တာကြောင့်ဖြစ်ပါတယ်။ဒေသဆိုင်ရာရဲဌာနကမိစလောင်ကလေးကလက်ခံရရှိခဲ့တဲ့အရေးပေါ်နံပါတ် 911 ခေါ်ဆိုမှုအလုံးကိုပျောက်ဆုံးသူတွေအဖြစ်စရင်ပြုစုထားတာဖြစ်ပါတယ်။
ကြံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးစီမံခန့်ခွဲမှုပေါ်မဲဆန္ဒရှင်အများစုကသဘောကျတဲ့အကြောင်းကွနစ်ပက်တပ်သူရဲ့စစ်တမ်းတက်ကဖော်ပြပါရယ်စစ်တမ်းကောက်ယူသူစုစုပေါင်းရဲ့53ရာခိုင်နှုန်းကထောက်ခံမှုပေးတဲ့အကြောင်းတွေ့ရှိရတဲ့အတွက်သမ္မတရဲ့စီးပွားရေးစီမံခန့်ခွဲမှုပေါ်သဘောကျလက်ခံမှုနှုန်းကဒီချိန်မှာအမြင့်ဆုံးလည်းဖြစ်ခဲ့တာပါ52ရာခိုင်နှုန်းကတော့သမ္မတရဲ့ဆောင်ရွက်ချက်တွေကိုလက်မခံကြောင်းသဘောထားပေးပါရယ်ဒါပေမဲ့လည်းစစ်တမ်းမှာပါဝင်သူ54ရာခိုင်နှုန်းကတော့သမ္မတတာဝန်ထမ်းဆောင်မှုပေါ်မှာလက်မခံကြောင်းသဘောထားပေးခဲ့ကြပြီး57ရာခိုင်နှုန်းကသာသမ္မတကတာဝန်ကျေတယ်လို့ယူဆထားတာပါနိုင်ငံခြားမူဝါဒရေးရနဲ့ပတ်သက်လို့လည်း52ရာခိုင်နှုန်းကသာသမ္မတရဲ့လိုရည်တွေကိုထောက်ခံပြီး53ရာခိုင်နှုန်းကတော့ဆန့်ကျင်ကြပါရယ်စစ်တမ်းမှာသဘောထားပေးခဲ့ကြတဲ့မဲဆန္ဒရှင်တွေက40ရာခိုင်နှုန်းကျော်ကသမ္မတရဲ့လူမှုကြီးကြပ်ရေးဆိုင်ရာကိစ္စတွေကိုကန့်တွယ်ပုံတွေပေါ်လက်ခံထားတယ်လို့56ရာခိုင်နှုန်းကတော့လက်မခံကြောင်းသဘောထားပေးထားတာပါလူမျိုးရင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာလည်းသမ္မတရဲ့ဆောင်ရွက်ပုံတွေကိုအများစုကဆန့်ကျင်ကြပါရယ်လူမျိုးရင်းနဲ့ပတ်သက်လို့သမ္မတရဲ့ဆောင်ရွက်ချက်တွေပေါ်မဲဆန္ဒရှင်35ရာခိုင်နှုန်းကသာထောက်ခံပြီး59ရန်ကုန်ကစန့်ကျင်ကြောင်းလဲစစ်တမ်းကတွေ့ရှိခဲ့ပါတယ်
။ကင်ညာနိုင်ငံကန်ယူတန်ဒေသမှာအီတလီနိုင်ငံသားအကူအညီပေးရေးဝန်ထမ်းတဦးကိုလက်နက်ကင်တွေကဖမ်းဆီးခေါ်ဆောင်သွားပြီးလူတချို့လဲဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကဒီကနေ့ပုံထုံးနေ့မှာပြောပါတယ်။ကီလီဖီခရိုင်တွင်းကချက်ကမာကုန်းတွယ်ရေးစင်တာမှာမနေ့အင်္ဂါနေ့ည8နာရီလောက်မှာတိုက်ခိုက်သူတွေကမြင်မြင်ရပစ်ခတ်ခဲ့ကြပြီးလူ9ဦးလောက်ဒဏ်ရာရခဲ့တာလို့ရဲချုပ်ကပြောဆိုပါတယ်။ဖန်စီခေါ်ဆောင်ခရတဲ့အကူအညီပေးရေးဝန်ထမ်းကတော့အသက်23နှစ်အရွယ်အီတလီအမျိုးသမီးတဦးဖြစ်တယ်လို့လည်းရဲချုပ်ကပြောပါတယ်။ဘာရွယ်ချက်နဲ့တိုက်ခိုက်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမရှိသေးသလိုတိုက်ခိုက်သူတွေကဘယ်သူတွေလဲဆိုတာလည်းမသိရသေးတဲ့အကြောင်းရဲချုပ်ကပြောပါတယ်။ကင်ညာကန်ယူတန်တခြားနိုင်ငံခြားသားတွေကိုပြန်ပေးဆွဲဖမ်းဆီးမှုတွေကိုဆိုမာလီယာနိုင်ငံအခြေစိုက်အစ္စလာမစ်စစ်သွေးကြွတွေလုပ်နေတာလို့အရင်ကတော့ပြစ်တင်ပြောဆိုကြပါတယ်။နိုင်ငံခြားသား၄ဦးပြန်ပေးဆွဲခံခဲ့ရပြီးတဲ့နောက်မှာတော့အယ်ချာဘတ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်2011ခုနှစ်တုန်းကကင်ညာတပ်တွေကိုဆိုမာလီယာကိုဆေးလွတ်ခဲ့ရတာလို့လည်းကင်ညာအစိုးရကပြောပါတယ်။ကင်ညာအပန်းဖြေကျွန်းတစ်ခုကနေပြန်ပြီးဆွဲခံရသူတွေတဲကကင်ဆာရောဂါနဲ့ပြင်းထန်အမျိုးသမီးတဦးကတော့ဆိုမာလီယာနိုင်ငံမှာဖမ်းခံထားရတုန်းမှပဲကွယ်လွန်ခဲ့ရတာပါ။အခုလိုပြန်ပြီးဆွဲခံရမှုတွေကြောင့်ကမ္ဘာလက်ခီးသွားလုပ်ငန်းအပေါ်ထိခိုက်စေတာကြောင့်လဲ ဆက်သွေးကြွားတွေကိုချေမှုရေးကင်ညာဘက်ကဆိုမာလီယာတပ်တွေကိုဆစ်လွတ်ထားတာဖြစ်ပါတယ်။အဲဆက်ဘဆက်သွေးကြွားတွေကတော့ဆိုမာလီယာနိုင်ငံတွင်ကင်ညာတပ်တွေချထားမှုကိုလက်တုံ့ပြန်လာလို့ပြောဆိုပြီးကင်ညာနိုင်ငံတွင်မှာတိုက်ခိုက်နေတာဖြစ်ပါတယ်ရှင်။
အာဖဂန်နိုင်ငံကဘုံမြို့မှာလူပေါင်းဒါဇင်နဲ့ချီသေဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့နိုင်ငံတော်ဝမ်နဲ့ပူဆွေးခြင်းထိမှတ်ဖြစ်နေကျင်းပနေကြပါတယ်။မနေ့ကဘုံခွဲသမားတူရဲ့တက်ခတ်မှုကြောင့်လူပေါင်း50ကျော်သေဆုံးခဲ့ရတာပါ။တက်ခတ်မှုကြောင့်လူ80ကျော်ဒဏ်ရာရတဲ့အကြောင်းလဲပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေကဆေးရုံကိုပို့ဆောင်ခဲ ထားပြီးတက်ခတ်မှုပုံမှာလည်းပြစ်တင်ရှုတ်ချထားတာပါ။အ
ိန္ဒိယနိုင်ငံအရှေ့ပိုင်းမှာခီးတဲ့တင်ဘတ်စကာတစင်တံတားပေါ်ကနေရေမရှိတဲ့မြစ်ထဲကိုထိုးချသွားခဲ့တာမှာအနည်းဆုံး12ဦးသေဆုံးပြီးတော့50လောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မနေ့အင်္ဂါနေ့ညနေခင်းမှာကက်တက်မြို့ထဲသွားနေတဲ့ခီးတဲ့တင်ဘတ်စကားရှင်မှာကျွဲတကောင်ရုတ်တရက်ရောက်ချလာတာကြောင့်ကားသမားလည်းရုတ်တရက်အငိုက်မိပြီးအခုလိုဖြစ်ခဲ့ရတာလို့ရဲကပြောပါတယ်။ကားမတော်တဆမှုဖြစ်ပြီးပြီးချင်းမှာပဲဒဏ်ရာရသူတွေကိုစေယုံပို့နိုင်ဖို့အရေးပေါ်တုံ့ပြန်ကင်တွယ်ရေးတာဝန်ရှိသူတွေကဆောင်ရွက်ခဲ့ကြတာမှာတော့ဒေသခံတွေကလည်းဝိုင်းဝန်းကူညီခဲ့ကြပါတယ်ရှင်။
ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်တို့ပြောပြပေးကြရပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်တဲ့တွင်လှော်တဲ့ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေတာကိုအထူးသတိပြုပြီးတယ်လို့ဒေါက်ဆန်းစုကြည်ကအတိအမှတ်ပြုပြောဆိုပါတယ်။ဒီအချက်ကိုတိုင်းနာခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေကလည်းလက်ခံသဘောတူပြီးငြိမ်းချမ်းရေးအတွက်အားလုံးမှတာဝန်ရှိကြောင်းနဲ့ထောက်ခံဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါတယ်။နေပြည်တော်မှာဒီကနေ့အစတင်ကျင်းပတဲ့အမျိုးသားပြည်လဲတင်မြင့်ရေးနဲ့ညီငယ်ရေးဆိုင်ရာအခမ်းအနားတွင်အဲ့ဒါလိုပြောသွားကြတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့မြန်မာနိုင်ငံမှာအမျိုးသားပြည်လဲတင်မြင့်ရေးနဲ့ညီချမ်းရေးထွန်းကားဖို့အတွက်ဘာသာပေါင်းစုံညီချမ်းရေးဆွေးနွေးပွဲကိုဒီကနေ့နိုဝင်ဘာလ22ရက်နေ့ကစတင်ပြီးနေပြည်တော်မှာနှစ်ရက်ကြာကျင်းပနေတာဖြစ်ပါတယ်ဒီဆွေးနွေးပွဲအဖွဲ့မိန်ကောမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေတာကိုအတိအမှတ်ပြုပြောကြားသွားပါတယ
် Serious challenges remain and clashes continue to break out between the Tamador and the ethnic armed organization
ဆိုရင်ဘွယ်အခြေအနေရှိနေသေးပါအစိုးရနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေသလိုတိုင်းနာလက်နက်ကိုင်အဖွဲ့တွေကြားမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေသေးပါဒီအခြေအနေတွေအပေါ်ကျမတို့မပြတ်သတိပြုထားပြီးဆွေးနွေးပြောဆိုတာစိတ်ဆက်ညိနိုင်တာအပြန်အလှန်ယုံကြည်မှုနားလည်မှုတို့ကိုတည်ဆောက်ရေးခိုင်မာတဲ့တန်ဋိဌာန်ကြိုးပမ်းအားထုတ်မှုတွေကနေတဆင့်ဖြည့်ရှင်းဖို့ရည်ရွယ်ထားပါတယ
်ရခိုင်ပြည်နယ်မှာအမျိုးသားပြန်လည်တင်ပြရေးအတွက်လည်းဆောင်ရွက်နေတဲ့အကြောင်းနဲ့ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရကဦးစားပေးဆောင်ရွက်နေကြောင်းထည့်သွင်းပြောကြားပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေတဲကကင်းမျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်းငြိမ်းချမ်းရေးရရှိဖို့အတွက်အခက်အခဲတွေစိန်ခေါ်မှုတွေရှိနေတာကိုလက်ခံပြီးအားလုံးပါဝင်ဆောင်ရွက်ဖို့အရေးကြီးကြောင်းပြောဆိုပါတယ
်လူမျိုးရေးအရာဖြစ်စီဘာသာတရားအရာဖြစ်စီမိတဲ့ကိုယ်ကိုကွဲနေပါစေကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်အားလုံးမှာတော်ဝင်ရှိကြပါတယ်တိုင်းသားပြည်သူတရားလုံးကလိုလားတဲ့ဒီမိုကရေစီအရေးကြီးလည်းကောင်းဖေရအရေးကြီးလည်းကောင်းငြိမ်းချမ်းမှုမရှိရဲနဲ့ပြနိုင်မှာမဟုတ်ဘူးအားလုံးတတိပြုကြရမှာဖြစ်ကြောင်းပြောကြရင်ညီကုန်းချုပ်ပါတယ
်မြန်မာနိုင်ငံကက်သလစ်ဂိုင်းချုပ်ဆရာတော်ကာဒီနယ်ချားစ်ဘိုကလည်းမြန်မာနိုင်ငံဟာကမ္ဘာအလယ်မှာစိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပြီးအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထောက်ခံကြောင်းအခုလိုထည့်သွင်းပြောကြားပါတယ
်။အရေးကြီးဆုံးကတော့အများပြည်သူအားလုံးအတွက်ဖွံ့ဖြိုးတိုးတက်မှုနဲ့တာယာဝါပြောရေးကိုစောင့်ကြည့်ပေးဖို့ငြိမ်းချမ်းရေးကိုရှာဖွေရမှာဖြစ်ပါတယ်။ကျွန်တော်ဘာသာတရားပေါင်းစုံအနေနဲ့ကမ္ဘာတိုင်းပြည်များရဲ့ချင်းမြေသုံးသပ်ကျမများခွဲပြားကြပေမဲ့နိုင်ငံတော်အစိုးရရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုများကို
အပြေအဝထောက်ခံအားပေးပါတယ
်ရေရှည်တည်နှက်ခိုင်မြဲတဲ့ငင်းချဲရေးရရှိဖို့ဆိုရင်အမျိုးသမီးတွေကိုငင်းချဲရေးလုပ်ငန်းစဉ်ရဲ့အဆင့်အသီးသီးမှာပါဝင်ဖို့လိုအပ်ကြောင်းလည်းထောက်ပြပါတယ်မြေပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံငင်းချဲရေးဆွေးနွေးပွဲကိုဘာသာရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေတမ်ဘောဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်တိုင်းသာလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေနဲ့အတူနိုင်ငံတကာတန်တမန်တွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်
။ကိုမိုးစော်သတင်းပေးပို့ထားတာပါအခုဆက်ပြီးလက်ရှိငင်းငင်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်မှုအခြေအနေနဲ့ပတ်သက်လို့တွေ့ဆုံမေးမြန်းခန်းကိုနှားဆင်ရပါမယ်။မြန်မာနိုင်ငံရဲ့လက်ရှိငင်းငင်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်မှုအခြေအနေအမျိုးသမီးတွေပုံမပါဝင်ခွင့်ရခြင်းအပြင်ဘယ်လိုကောင်းကျိုးတွေရနိုင်မလဲ။စာရာတွေနဲ့ပတ်သက်ပြီးအမျိုးသမီးများအဖွဲ့ချုပ် WLB ရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ဝင်တဦးဖြစ်သူမတ်မီမီကိုရန်ကုန်မြို့မှာ WLB ကအစီအစဉ်ကျင်းပနေတဲ့ငင်းငင်းရေးလုပ်ငန်းစဉ်မှာကျမတန်းတူညီမရဲ့စံနှုန်းသတ်မှတ်ချက်များဆိုင်ရာဆွေးနွေးပွဲအတွင်းကိုကျော်ကျော်တင်ကတွေ့ဆုံမေးမြန်းထားပါတယ်
။အမေကျွန်တော်တို့ဗီဒီယိုကိုပြဆုံမြန်းနေပြီးတော့အများကြီးကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ပါ။
ကျွန်တော်ပထမဆုံးမေးချင်တာကလက်ရှိမြန်မာနိုင်ငံရဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေဖြစ်စဉ်မှာဒီကနေ့ကျွန်တော်တို့စကားပြောနေတဲ့အချိန်မှာမျိုးသမီးတွေရဲ့ပေါင်းခံကဏ္ဍကပိုတက်လာတယ်ပြောလို့ရပါလား
။အာငင်းချမ်းရေးဖြစ်စဉ်မှာမျိုးသမီးတွေရဲ့ပေါင်းမှုခံကဏ္ဍကမတိုးတက်သေးပါဘူး။ရာခိုင်နှုန်းအားဖြင့်လည်းတော်တော်လေးကိုနှိမ်မာနေသေးပါတယ်။
ရာခိုင်နှုန်းနေနဲ့ဆိုဘယ်လောက်ပဲရှိ
။အင်းရာခိုင်နှုန်းနေနဲ့ဆိုဒီငင်းချမ်းရေးဖြစ်စဉ်မှာဆိုရင်30ရာခိုင်နှုန်းပဲမျိုးသမီးတွေပေါင်းမှုတွေကရှိပါလိမ့်မယ်။
တော်တော်နေတာပေါ့။
တော်တော်နေပါလိမ့်မယ်။အ
ဲ့ဒီလောက်ရာခိုင်နှုန်းနေနေတဲ့မျိုးသမီးတွေပေါင်းမှုစားကြည့်ရမှာအဓိကအတားအဆီးခက်ခဲခြင်းကဘာကြောင့်ပါလဲ
။အဓိကအတားအဆီးခက်ခဲကတော့အမျိုးသမီးတွေငင်းချမ်းရေးဖြစ်စဉ်မှာပါဝင်မှုအတွက်အရေးမကြီးဘူးလို့အဲထင်နေတာကလည်းပေါ့နော်ဒါအဓိကအတားဆီးကြီးဖြစ်တယ်ပေါ့နော်နောက်တစ်ခုကတော့ကြားမတန်းတူညီညာရေးလို့ပြောတဲ့နေရာမှာအမျိုးသမီးတွေကိုပဲမြင်လာတယ်များတယ်ပေါ့နော်ကြားမတန်းတူညီညာရေးလို့ပြောတဲ့နေရာမှာအမျိုးသမီးတစ်ခုလည်းမဟုတ်ဘူးပေါ့နော်အမျိုးသားပါပါတယ်ပေါ့နော်အမျိုးသမီးနဲ့အမျိုးသားတန်းတူညီညာရေးကိုကျွန်တော်ကဆိုလိုတာဖြစ်တယ်ပေါ့နော်နောက်တစ်ခုကဒီဘယ်လိုအခက်ခဲတွေလဲဆိုအမျိုးသမီးကကြတော့နိုင်ငံလူဦးရေရဲ့ထောက်ဝဲကြွားအမျိုးသမီးဖြစ်တယ်ဆိုတော့ဒီအမျိုးသမီးတွေကမပါဝင်ခြင်းအပြင်ဒီနိုင်ငံလူဦးရေထောက်ဝဲကြွားပြီးတော့ကုစားမပြုနိုင်ဘူးပေါ့နော်ဒါလည်းအဟံသားတွေဖြစ်တယ်ပေါ့
ဟုတ်ကဲ့ခင်ဗျာဆိုတော့အမျိုးတို့ကဒီငင်းငင်းဖြစ်စဉ်ငင်းငင်းလုပ်ငန်းစဉ်မှာအမျိုးသမီးတွေပုံပြီးပေါင်းဝင်ရှာဖို့တောင်းဆိုနေကြတယ်တန်တူညီတာပေါ့ဆုံးဖြတ်ချက်ချနိုင်တယ်ခင်ဗျာပုံပြီးပေါင်းဝင်ရှာဖို့တောင်းဆိုနေကြတယ်ဆိုတော့အမျိုးသမီးတွေပုံပြီးပေါင်းဝင်ရှာလာခြင်းပေါ့ငင်းငင်းဖြစ်စဉ်ဘယ်လိုပုံပြီးတိုးတက်ကောင်းမှုစဉ်လဲအဲ့ဒီအားသာချက်ဖြစ်စဉ်
အမျိုးသမီးတွေကငင်းချမ်းရေးဖြစ်စဉ်မှာပါဝင်ခြင်းအားဖြစ်ပေါ့နော်ဒီမတူကွဲပြားတဲ့စဉ်းစားနိုင်မှုတွေဖြစ်လာမယ်နောက်ကကြောင့်အမျိုးသမီးတွေငင်းချမ်းရေးဖြစ်စဉ်မှာပါဝင်ခြင်းအားဖြစ်ပုံမူပြည့်ပြည့်စုံတဲ့မူဝါဒတွေလည်းချမှတ်လာနိုင်မယ်နောက်ကနိုင်ငံရဲ့လူဦးရေရဲ့ထောက်ဝတ်ကျော်ကိုကိုစားပြုမှုကလည်းပုံပြီးတော့တိုးတက်လာမယ်ပေါ့နော်ကိုစားပြုနိုင်လာနိုင်မယ်ပေါ့နော်အဲ့ဒါတွေကအားသာချက်တွေဖြစ်လာမှာပါ
ကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးတင်ပါတယ်ရှင်
ရသမြရှင်လာမယ့်တင်းငွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကျန်းဖတ်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်ွေအကျန်းဖတ်မှုစိတ်မိတ်ဆရာဆော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ဆင်ရတဲ့တင်းငွေမကြာခဏကြားရလေးရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်ွယ်ပေးဖို့အရေးကြီးတာကိုဘလောက်ထိနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကောက်ွယ်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုင်းလေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ်0932328999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့လူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIO ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ FIO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုင်းရိုက်လေလိုက်စီစဉ်ကအကျိုးဆိုပါရရှင
်စနေညတိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုဆက်ပြီးတော့မလေးရှားနိုင်ငံမှာဖမ်းဆီးခံတရားမဝင်မြန်မာအလုသမားတွေလောက်ခလာစာမရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်ပြည်ခဲ့ရက်တွေတုန်းကမလေးရှားနိုင်ငံဆက်လန်ကောပြည်နယ်ထဲမှာဖမ်းဆီးခံထားရတဲ့တရားမဝင်မြန်မာအလုသမား300နီးပါးဟာသူတို့ရဲ့လှုပ်အားကတလခွဲစာလောက်ကိုမရရှိဘူးလို့ဆိုပါရယ်မလေးရှားတရားရုံးကတော့သူတို့ကိုတရားမဝင်ခိုးဝင်နေထိုင်အလုပ်လုပ်ကိုင်မှုနဲ့ထောင်ဒဏ်3လချမှတ်လိုက်ပါရယ်မအေးမာကသတင်းပေးပို့ထားပါရယ်
Malaysia nengen ni aku kauin bi, lalu kau ni cari. Myanmar nengen dah siap jalan lalu temari ha. Pikir ada pasang ha, pasti kau yang bilang na. Malaysia tiada yang ni, tangan tahu la si, biar biar kau ni ada apa. Amnya juga lo, Malaysia nengen. Selain kau bi ni, pernah soalnya TV saya mah lalu kau ni cari apa bi. Pasti kau yang bilang naupai malo, turut lalu agari, mian si lo bulu suara. Malaysia nengen, Myanmar tiada yang aku cari bi. Tiada yang sekarang Myanmar ni aku ni beli ni dek, kau tiada mama ngah aku lu biar biar apa ni.
Hello，我从那边，阿拉我走了，因为小学那边转了一边咯，我还没家的嘛。小学那边转了一边，哦，那拉那拉没家没，楼都买的了，阿婆那看路阿来，都楼楼阿家的，别家嘛别没家，就都标间呀咯，李正阿爷啥不，都拉过来不，没家家我家家嘛，家干的片，我去的，都是agency的去的，这里啊没新米路，都是新米来嘛，我走的，都标，都考了，都考了，都是苏巴贝家，苏巴贝家考了，我慢慢咯。
老子妈的，搞不便宜的价格，你要不要？老子妈的，我跟侬讲，老子妈的，拉走，对吧？家里人的叫搞不便宜了，就那底下，俺的老子妈我背的是不行，主要理财被差别的，而且是有多加便宜的。你给上那不得了，你妈单用不干，不如我给你的妈背那的来收了个，没地的看嘛咯。你要问，那要得对的不好打仗，老子妈单也是对的，你呢？我不得讲呀，给你背不开开是的，所以，哥的呀，妈妈啊，才表表白的。
啥子做电话来了，老子妈的某些啥叫做，就那我们妈那个以前那汽车比汽车不啊，米，哎，路面面好的。我身边的路呗，走路起码我老公老在，我那走路啊，你妈家那个，那边咱那那里还没有的，我们家嘛那边，我把地皮都还没有，哎，再有嘛，我老公在路的，哎，路面面面啥了，我里边呀，是啊，屋里人家呀，来路面好的，把路的走路啊，电话没弄了嘛，看看啊，我。
เราจะเล่าว่าเบอุบลีเนี่ยเป็นลูกชิ้นเนี่ยเป็นลูกไล่บีโร่พิเศษมั้งเนาะเนี่ยมาเราจะมาลูกเอ็มโอจีเจย์เนี่ยปีดูเอียงวันนี้ท่านนะเราจะมาเนี่ยจะมุ่งวิจิตรนะเนี่ยสิ่งนี้อ่ะมาเลเซียมาเตียงเวนเราลูกกันนี่จ้าดูเราจะมาบ้างนัดเต็งจ่อชีวีแต่ช้านี่แล้วนี่เนี่ยมาเลเซียกูยาวตัวเลยดูดิอารมณ์เป้าหมายส่วนเนาะมาเลเซียเนี่ยมาเนี่ยมาเราจะมางานเต็งเทมันเนี่ยสิ่งเดียวสบีแค่มันท้าบาร์เลยอะไรเทม่าเจียมาเ
တ်ပေးကြပါတယ်။ဆော်ဒီသတင်းစာဆရာဂျမဲခါရှူဂျီဟာအောက်တိုဘာ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ဆော်ဒီကောင်စစ်ဝင်ရုံးမှာရဲရဲစက်စက်အတက်ခံခဲ့ရပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုတို့ကတော့အမေရိကန်ပြည်အောင်စုအနေနဲ့ဆော်ဒီအာရေဗျနိုင်ငံနဲ့မဟာမိတ်အဖြစ်အခိုင်အမာဆက်ဆံရေးကိုဆက်လက်ထိန်းထားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဒီလူသားမှုကိုဆော်ဒီအိမ်ရှိမင်းသားမိုဟာမက်ဘင်ဆယ်မန်ကညွှန်ကြားခဲ့တဲ့အကြောင်း CIA American ဗဟိုထောက်လှမ်းရေးအေဂျင်စီကစုံစမ်းဖော်ထုတ်ပြီးတဲ့နောက်မှာအခုလိုထုတ်ပြန်လိုက်တာပါ VOA ရဲ့နိုင်ငံခြားရေးသတင်းတောက်စင်ဒီစိန်ကသတင်းပေးပို့ထားတာကိုဒေါက်ဖင်ဆိုးဝင်းကပြောပြပေးမှာပါရှင
်ကောက်ပါပြီရှင်ဂျမားကာရှိုဂျီဟာအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရှိသူဖြစ်ပြီးတော့ဝါရှင်တန်ပို့သတင်းစာကြီးရဲ့ပြင်နိုင်ဆောင်မရှင်လည်းဖြစ်ပါတယ်မစ္စတာကာရှိုဂျီဟာတူရကီနိုင်ငံမှာရှိတဲ့ဆော်ဒီကောင်စစ်ဝင်ရုံးမှာရက်ဆက်စွာအသက်ခံခဲ့ရပြီးအလောင်းကိုဖျက်ဆီးဖျောက်ဖျက်ခဲ့တာသတင်းခုနှစ်ပတ်ရှိသွားပေမဲ့လို့ကဘာကအာယုံဆိုင်နေကြဆဲဖြစ်ပါတယ်ဒီလူသက်မှုနဲ့ပတ်သက်လို့ဘယ်သူလက်ချက်လဲအမေရိကန်နဲ့ဆော်ဒီရဲ့ဆက်ဆံရေးကိုဘယ်လိုတက်ရောက်မှုရှိမလဲဆိုတာကိုသမ္မတထရမ့်အစိုးရကမနေ့ကအင်္ဂါနေ့ကကောက်ချက်ချလိုက်ပါပြီဆော်ဒီအင်ရှိမင်းသားမိုဟာမက်ဘင်ဆယ်လမန်အနေနဲ့ဂျမားခါရှိုဂျီကိုတတ်ပြီးအလောင်းဖျောက်ဖျက်မှုနဲ့ပတ်သက်လို့သိရှိထားပြီးဖြစ်နိုင်ရင်ဆိုတာသမ္မတထရမ့်ကအတိအမှတ်ပြုပြောဆိုပေးမယ်သူအနေနဲ့ဆော်ဒီအရေးကြီးရာနိုင်ငံနဲ့အတူအခိုင်အမာရပ်တည်သွားမယ်လို့ရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ
် It's a very simple equation for me I'm about make America great
အဲ့တော့ကျွန်တော်တော့သိယူစင်းတဲ့ညီမချင်းတစ်ခုပါပဲကျွန်တော်ကတော့အမေရိကန်ကိုဒီတက်မကကြီးမြအောင်လုပ်ဖို့နဲ့အမေရိကန်ကိုသာပထမဦးစားပေးဖို့ပါပဲ
အမေရိကန်ကနေဆော်ဒီကိုလက်နဲ့ရောက်နေရတာတွေနဲ့ဆော်ဒီရဲ့ရေနံထုတ်လုပ်မှုကိုအကြောင်းပြပြီးသမ္မတထရမ့်ကဆော်ဒီကိုမစင်မချင်းအရေးယူခြင်းအပြင်ကမ္ဘာစီးပွားရေးပျက်စီးနိုင်ပြီးအမေရိကန်တွေရဲ့အလုပ်ကိုင်တွေလည်းထိခိုက်ညံ့နာနိုင်တယ်လို့ပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ဒီသတင်းတောက်တတ်မှုမှာဆော်ဒီဘုရင်နိုင်ငံတော်နဲ့ဆော်ဒီအင်ရှိမင်းသားတို့ရဲ့ခန့်ကန့်ခြားနားချက်ကိုသူဘလို့သဘောထားကြတဲ့ဆိုတဲ့အမေးကိုအဖြေတည်းရမပြောပဲသမ္မတထရမ့်လိုပဲတန်ယောင်လိုက်ပြောဆိုလိုက်ပါတယ
်။ So it's a mean nasty world out there.
ဆိုင်ဒီသမှာကျန်တာတရားခေါင်းပါတာတွေရက်စက်တာတွေရှိနေတာပါ။သူသဖြင့်အရှိလေပိုင်းဒီသမှာပါ။အဲ့ဒီဒီသမှာအရေးကြီးတဲ့အမေရိကန်ရဲ့အကျိုးစီးပွားရှိနေပြီးအမေရိကန်တွေလုံခြုံမှုရှိဖို့လည်းလိုပါတယ်။
MBS လို့တိုးောက်ရည်ညွှန်းကြတယ် Sorry, Inche Minaga, Kashojigo Tapo, two Dwinziga, do the Chogo, say Kangere, Surane Patelu, CIA, American Motor Agency, Portoke, Pide Nama, the Marane, Winji Pompeo, the Borari, Tabola, Chipare, the Mara Trump, Suyae, Dilo Yadi Jenne Patabiro, Wilson Sendaye, Ninganaye Muara, Gekapogu, Aaron David Milagaro, Agulu, Pientanza, Wiban like Bare.
I mean, in a single statement, the President of the United States has undermined the U.S. intelligence community.
အမရရဲ့ပြောတဲ့ချက်တဲကိုပဲဆိုလိုတာပါအမေရိကန်သမ္မတကအမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းရဲ့ခန်းကဏ္ဍကိုတင်ငင်အောင်လုပ်လိုက်တယ်လို့တဖက်မှာလည်းလူတပ်ဖို့စေကိုင်းတဲ့အစိုးရတရရဲ့လူရကူမြင့်တင်ပေးတဲ့သဘောပါပဲဗာဂျီးနီးယားပြည်နယ်မြောက်ပိုင်းမှာနေထိုင်ခဲ့တဲ့လူကောင်းတယောက်ဝါရှင်တန်ပို့စ်သတင်းစာကြီးရဲ့သတင်းတောက်လည်းဖြစ်ကျွန်တော်တို့ဝက်ဘ်ဆိုက်စန်တာကိုအ
50နန်းဆန်မယ်ဆိုတဲ့အချက်ကိုငဲ့ပြီးတော့ဒီလူသတ်မှုမှာမှန်မှန်သိရတဲ့အမေရိကန်တွေရဲ့တံပိုးနဲ့အကျိုးစီးပွားတွေကိုစန့်ကျင်ပြီးစော်ဒီကိုထောက်ခံလိုက်တာဟာတကယ်ကိုမှားရွေးနဲ့လုပ်ရပဲလို့မစ္စတာမစ်လာကဝေဖန်လိုက်ပါတယ်ဒီလိုဝေဖန်တယ်လူမှုကွန်ရက်တွေမှာပြန့်နှံ့နေပြီးဒီမိုကရက်အထက်လွှတ်တော်အမတ်တင်ကိန်းကလည်း Twitter ကနေတုံ့ပြန်လိုက်ပါတယ်ပါတီဂျီနီယပ်စ်လုံးရဲ့လွှတ်တော်အမတ်တော်တော်များများကလည်းလွှတ်တော်နားရည်အပြီးပြန်လည်စတင်တဲ့အခါမှာစော်ဒီကိုတင်းကျပ်တဲ့အရေးယူတာတွေလုပ်မယ်လို့ကတိပေးနေကြပါတယ်ရှင
်ဒေါက်ခင်ဆဝင်းပြောပြပေးခဲ့တာပါအခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 7 ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြမလူလူနဲ့ကျမရေးဦးကျော်ဇန်သာရဲ့မြမအရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါရဲ့ရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
ပြည်ဆိုင်ရဲ့တပ်ဖွဲ့အင်တာပိုးရဲ့ဥထာစစ်ဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျုံယန်ကိုအထွေထွေညီလာခံမှဒီနေ့ပဲရွေးချယ်လိုက်ပါတယ်။ယာယီဥထာတာဝန်ယူထားတဲ့ကင်မှာဥထာစစ်ဖြစ်ကျန်နေသေးတဲ့နှစ်နှစ်တာဝန်ယူရမှဖြစ်တဲ့အကြောင်းလဲအင်တာပိုးကပြောပါတယ်။သူမတန်ခင်အင်တာပိုးကြီးခဲ့ဖြစ်တာဝန်ယူခဲ့တဲ့တရုတ်နိုင်ငံသားမန်ဟောင်ဝေကတော့ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာတရုတ်နိုင်ငံကိုအလဲပတ်ပြန်ရင်ရုတ်တရက်ပြောင်းဆုံးသွားပြီးနောက်ပိုင်းမှာတော့လက်စားမှုဆွဆဲခြင်းနဲ့ဖမ်းဆီးထိန်းသိမ်းထားကြောင်းလဲသတင်းတွေထွက်ပေါ်ခဲ့တာပါ။ဥထာစစ်ဖြစ်လာတဲ့ကင်ကတော့မဲခွဲမဆုံးဖြတ်ခင်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုကလည်းအခိုင်အမာထောက်ခံမှုပေးခဲ့ပါတယ်။အမေရိကန်ခြေဆိုင်စော်ရီတင်းစားဆရာတက်ခံရတဲ့လူရဲ့ကြောင့်စော်ရီနိုင်ငံကိုကြောခတ်လိုက်မယ်ဆိုရင်စိုးရွားတဲ့အမားတစ်ခုဖြစ်လိမ့်မယ်လို့တမတ်ဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။အမျိုးသားလူညွန်ရင်းနဲ့အကျိုးစီးပွားတွေကလူခွေရေးပေါ်စိုးရိမ်မှုတွေနဲ့ပုံမှန်ကြီးမားတဲ့အကြောင်းလဲကျေးဇူးတော်နဲ့အားလိုက်ရဲ့အတွက်မထောက်ခွာခင်မှာပဲတမတ်ကအင်ဂျီရိုမှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။စော်ရီနဲ့အတူဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းလဲတမတ်ထရန့်ကကြေညာခဲ့ပါတယ်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကတော်မီလောင်ချမ်းမှုမှာတိုက်စုံသူ81ယောက်ထက်မနည်းရှိခဲ့ပြီးအခုချိန်မှာတော့တာဝန်ရှိသူတွေနဲ့ဒေသခံတွေကသူတို့ရဲ့မိသားစုဝင်တွေမိတ်ဆွေတွေကိုရှာဖွေနေကြပါတယ်။လူပေါင်း900နီးပါးပျောက်ဆုံးနေဆဲဖြစ်တဲ့အကြောင်းလဲအာဏာပိုင်တွေပြောဆိုထားကြတာပါ။အမေရိကန်ပြည်အောင်စုကလည်းနေရရင်ကိုပြန်ဖို့အတွက်6လကြာဖမ်းဆီးထိန်းသိမ်းထားတဲ့ယူရိုးနိုင်ငံသား100လောက်ကိုအမေရိကန်ဆွေရကပြန်လွှတ်ပေးဖို့ဖက်ဒရယ်တရားစီရင်သူကအမိန့်ချလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မမှန်မကန်တင်ပြမှုအစိုးရရဲ့မစင်မချင်းဆောင်ရွက်တဲ့လုပ်ရည်ဖြစ်နေလေဒီပြည်အောင်စုတရားစီရင်မတ်ကိုစမစ်ကတုံ့နှုံပြောဆိုပြီးအစိုးရကိုလည်းပြစ်တင်ဝေဖန်လိုက်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့ရပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့အဇူဘဲအယ်ထယက်ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်း VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုကနေထုတ်လွှင့်ပေးခဲ့ရပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ည9နာရီအစီအစဉ်မှာပြန်ဆုံတွေ့ကြရပါအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများတင်အောင်ပါ။
This program has come to you from the Voice of America, Washington.
From